Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ် January 6ရက်ကြာသပတေးနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံထဲပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်မြောက်ကိုရီးယားကနေပြီးတော့ ballistic missile ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ကကန့်ကွက်ရှုံချလိုက်တဲ့သတင်းဒါအပြင်ယူကရိန်းရဲ့အထုတ်ချာအာဏာကိုကာကွယ်ဖို့အမေရိကန်နဲ့ဂျာမနီတို့ကသဘောတူတဲ့အကြောင်းပြောဆိုလိုက်တဲ့သတင်းကမ္ဘောဒီးယားမှာဆန္ဒပြတဲ့ကာစီနိုအလုပ်သမားတွေကိုဖမ်းဆီးတာဟာလူ့ခွင့်ရေးချိုးဖောက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစဉ်ရည်ရွယ်ချက်ပေါ်တုံ့သက်ချက်နဲ့အတူသူ့ခီးစဉ်ကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစန့်ကျင်တဲ့အကြောင်းသတင်းပေးပို့ချက်စာရာတွေကိုတင်ပြမှာပါအဲ့ဒီနောက်မှာတော့
စပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးတဲ့ချိန်မှာသူတို့ရွာကိုပြန်ရတယ်အဲပြီးတော့လက်နက်ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်အဲ့လိုပြေးတာအသွားပြန်ဆိုသုံးကျော်လောက်ရှိပါတော့
ဒါကတော့ KNP နဲ့မြဝတီခရိုင် KNU ထိန်းချုပ်ရာ၄ K ကမြို့တစ်ဒေတာတဝိုက်ထွက်ပြေးနေရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ဥကျော်စန်သားရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင်။
ရကိုရီးယားနိုင်ငံက ballistic missile ပဲထိန်ဒုံးကျည်လက်နက်လို့ယူဆရတဲ့ missile ဒုံးကျည်စမ်းသပ်ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကန့်ကွက်ရှုတ်ချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့လိုကြောင်းဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။အခုလို missile လက်နက်စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကထားမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျသလိုအိန္ဒိချင်းနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိန်ချောက်ရာရောက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။အမေရိကန်အနေနဲ့တန်တပန်ရေးအရာဖြစ်ရှင်းဖို့တန်ထိတ်ထားချထားကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ဆွေးနွေးစကားပြောဖို့လိုတယ်လို့လည်းတိုက်တွန်းလိုက်ပါတယ်။မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုအမေရိကန်ပြည်ထောင်စုအနေနဲ့ကာကွယ်သွားမှာဖြစ်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်တို့ဟာလာမယ့်ကြာသပတေးနေ့မှာဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့ပုံမှန်လုံခြုံရေးဆိုင်ရာအစည်းအဝေးကိုကြာသပတေးနေ့မှာပြုလုပ်သွားဖို့ရှိနေပါတယ်မြောက်ကိုရီးယားကဗုဒ္ဓဟူးနေ့ကပစ်လွှတ်လိုက်တဲ့ဒုံးကျည်ဟာ ballistic missile ပဲထိန်ဒုံးကျည်လို့ယူဆရတဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကလည်းအတည်ပြုပြောဆိုထားပါတယ
်အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကယူကရိန်းနိုင်ငံရဲ့ပိုင်နက်နဲ့အချုပ်အခြာကိုကာကွယ်ဖို့အတွက်အခိုင်အမာထောက်ခံကြောင်းမနေ့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်ဒါအပြင်တကယ်လို့ရုရှားနိုင်ငံကအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တဲ့လမ်းကြောင်းနဲ့တိုက်ခိုက်လာမယ်ဆိုရင်ရုရှားအနေနဲ့ကြီးမားပြင်းထန်ဆိုးွားတဲ့အကျိုးဆက်ကိုလည်းခံစားရလိမ့်မယ်လို့သတိပေးလိုက်ပါတယ
် If Russia nonetheless chooses to escalate we will respond swiftly
တကယ်လို့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်မှုရွေးချယ်လာမယ်ဆိုရင်ကျွန်တော်တို့ကလည်းအလင်းအမြန်တုံ့ပြန်ရပါလိမ့်မယ် NATO အဖွဲ့အပါအဝင် EU ဥရောပသမဂ္ဂနဲ့ G7 ဆက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံနဲ့ကျွန်တော်တို့မဟာမိတ်တွေအမေရိကန်နဲ့ဂျာမနီအားလုံးပေါင်းပြီးတော့ကြီးမားပြင်းထန်တဲ့တုံ့ပြန်မှုအကျိုးဆက်တွေကိုရင်ဆိုင်ရမယ်ဆိုတာရှင်းရှင်းလင်းလင်းပြောကြားလိုပါတယ်လို့ပြောသွားတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ရုရှားအစစ်မြေအရာရှိတွေဆွေးနွေးမဲ့နေ့ရက်မတိုင်ခင်မှာအဲ့ဒီလိုသတိပေးချက်ကိုထပ်မံပြောဆိုလိုက်တာပါဂျာမနီနိုင်ငံရဲ့ဝန်ကြီးဘက်ပေါ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်ရှိပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်နဲ့တွေ့ဆုံစဉ်မှာရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်လာရင်ရှင်းလင်းတိကျတဲ့တန်ဖိုးပြန်လည်ပေးဆက်ရမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည့်စုံနေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ဝင်ကြီးချုပ်ဟွန်ဆန်ဟာတောက်ကြနေတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိနေပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISEAS Institute ကကမကထပြုလုပ်ခဲ့တဲ့ဟောပြောပွဲဆွေးနွေးပွဲတစ်ခုမှာကမ္ဘောဒီးယားနိုင်ငံဂျာယီဝင်ကြီးဘတ်ခွန်ဆောင်ကအဲ့ဒီလိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လုံခြုံရေးအကြံအတဲဟာနှဆိုင်လာနေပြီးစီးပွားရေးကျန်းမာရေးနဲ့လူသားချင်းစာနာမှုအကြံအတဲစီစီကိုဥတီသွားနေတယ်လို့ကမ္ဘောဒီးယားနိုင်ငံဂျာယီဝင်ကြီးကသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်အစိုးရနှစ်ရပ်ရှိနေပါတယ်။လက်နက်ကိုင်အဖွဲ့အများအပြားရှိနေပါတယ်။အကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုကိုလူလူကဆင်နွှဲနေပါတယ်နိုင်ငံတကာနိုင်ငံတဝန်းမှာပျောက်ကြားစစ်ဆင်နွှဲနေကြတယ်လို့လည်းကမ္ဘောဒီးယားဝင်ကြီးဟိုဆွန်ကပြောဆိုခဲ့ပါတယ်ဝင်ကြီးချုပ်ဝန်ဆိုင်ရဲ့ခီးစင်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုပေးတယ်လို့ဖြစ်မယ်ဆိုတဲ့ဝေဖန်ချက်ကိုတော့နိုင်ငံသားရေးဝင်ကြီးဖခုံဆွန်ကပယ်ချခဲ့ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်တကူအကြိုနေ့ကစဖြစ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလို့သမားတက်မကခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူ29ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူခွေရဲ့ဥပဒေကိုချိုးဖောက်ရရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကြီး UNOCHA ကမနေ့ဗုဒ္ဓဦးနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စန္ဒပြပွဲမှာပါဝင်ကြသူတွေကအကြမ်းဖက်ဖမ်းဆီးခံရသူအများစုဟာမိန်းကလေးတွေဖြစ်ကြကြောင်းနဲ့အဲ့ဒီလိုအကြမ်းဖက်ဖမ်းဆီးတာဟာလွတ်လပ်စွာအသင်အပင်ဖွဲ့စည်းခွင့်စီတန်းလက်လက်ကွင်းတို့ကိုစန့်ကျင်ရာရောက်တယ်လို့လည်းလွတ်လပ်တဲ့လူအခွင့်ရေးကျွမ်းကျင်သူတွေကပြောဆိုကြောင်းဖော်ပြထားပါတယ်။အဲ့ဒီလိုအကြမ်းဖက်တဲ့လောက်ရကိုမိမိတို့အနေနဲ့ပြင်းပြင်းထန်ထန်ရှုံချပါကြောင်းလဲတုတ်ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီကိစ္စကိုမိမိတို့ကအနီးကပ်စောင့်ကြည့်နေပါကြောင်းနဲ့ရဲတပ်ဖွဲ့ရဲ့အဲ့ဒီလောက်ရအတွက်ကမ္ဘောဒီးယားအစိုးရအနေနဲ့ရှင်းလင်းပေးဖို့လဲကုလသမဂ္ဂကျွမ်းကျင်သူတွေကတောင်းဆိုထားကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်စီးရီးယားနဲ့အီရန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေရှိတဲ့စခန်းတွေကိုအီရန်ကြောတောက်နောက်ကန်ပေးထားတယ်လို့ယူဆရတဲ့စစ်သွေးကြောင့်အုပ်စုတွေကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်အမေရိကန်နဲ့မဟာမိတ်တပ်တွေကလက်တုပ်ပြန်တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓဦးနေ့မှာပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံမှာအမေရိကန်မဟာမိတ်တပ်တွေနဲ့ Syrian Democratic တပ်ဖွဲ့ SDF တပ်တွေရှိတဲ့နေရာ Green Village အစိမ်းရောင်ရွာနေရာကိုအီရန်နိုင်ငံကကြောတောက်နောက်ကန်ပေးထားတဲ့စစ်သွေးကြောင့်အုပ်စုကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကဗုဒ္ဓဦးနေ့ကဆွဆွဲပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တပ်တွေကရော့ကက်စတင်ပစ်ခတ်တဲ့နေရာတွေလို့နေရာတွေကိုချက်ချင်းလက်တုံပြန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မဟာမိတ်တပ်ဖွဲ့ကထုတ်ပြန်ကြေညာပါတယ်။ဒါအပြင်ဒုံးကျည်ပစ်လွတ်တယ်လို့ယူဆရတဲ့နေရာတွေကိုလေကြောင်းကနေလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေရဲ့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေကတော့လက်ရှိစစ်ဆင်ရေးတွေနဲ့ပတ်သက်လို့မှတ်ချက်ပြုပြောဆိုဖို့ညွှန်ဆိုကြပါတယ်ခင်ဗျာ
။ပြိုင်ဘက်အိန္ဒိယနိုင်ငံရဲ့လေတပ်စွမ်းအားတည်ဆောက်မှုကိုတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်နိုင်ငံဟာတရုတ်နိုင်ငံစီကနေဘက်ဆုံသုံးဂျေတန်ဂျက်တိုက်လေယာဉ်တွေဝယ်ယူမယ်လို့ပါကစ္စတန်စစ်ဘက်ကမနေ့ဗုဒ္ဓဦးနေ့ကအတည်ပြုလိုက်ပါတယ်။အင်ဂျင်တစ်လုံးတက်ဂျေတန်ဂျက်တိုက်လေယာဉ်တွေကိုတရုတ်လေတပ်မှ2005ခုနှစ်ကတည်းကအသုံးပြုခဲ့တာဖြစ်ပါတယ်။ပြိုင်ဘက်အိန္ဒိယကပြင်သစ်လို့ Rafale ဂျက်တိုက်လေယာဉ်တွေကိုဝယ်ယူထားတဲ့အတွက်အင်အားချိန်ဝင်ရှာညှိတဲ့အနေနဲ့တရုတ်တိုက်လေယာဉ်တွေကိုဝယ်ယူတာဖြစ်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရှိတ်အာမက်ကပြောဆိုခဲ့ပြီးတဲ့နောက်မှာစစ်ဘက်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဘာဗာ FT ခါကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဂျေတန်တိုက်လေယာဉ်ဘယ်နှစီဝယ်ယူထားမယ်ဆိုတာကိုတော့သူကပြောဆိုဖို့ညှင်းဆိုလိုက်ပါတယ်ခင်ဗျာ
။လစ်သူရေးနီးယားနိုင်ငံမှာစီးပွားရေးသမားတွေကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအငြင်းပွားမှုတွေကြောင့်ဆုံးရှုံးမှုတွေရှိတယ်လို့ညှိတွားနေခြင်းတွေမှာပဲလစ်သူရေးနီးယားနိုင်ငံမှာဒေါ်လာတန်း200မတ်တီရင်းနှီးမြှုပ်နှံမယ်လို့ထိုင်ဝမ်နိုင်ငံကမနေ့ဗုဒ္ဓဦးနေ့ကကြေညာလိုက်ပါတယ်။လစ်သူရေးနီးယားနိုင်ငံမြို့တော်မှာပြီးခဲ့တဲ့နိုဝင်ဘာလကထိုင်ဝမ်ရဲ့ကိုယ်စားလှယ်ရုံးဖွင့်လှစ်ခဲ့တဲ့အတွက်ဒါဟာတရုတ်ပြည်မှာဂျီနဲ့တန်တမန်ရေးအရာလမ်းခွဲလိုက်ခြင်းဖြစ်တယ်လို့ဆိုပါရက်မိမိတို့ထိုင်ဝမ်အနေနဲ့လစ်သူရေးနီးယားနိုင်ငံမှာအစာပြိုးအနေနဲ့ဒေါ်လာတန်း200မတ်တီရင်းနှီးမြှုပ်နှံထားမယ်ဆိုတာကိုလည်းထိုင်ဝမ်ကိုယ်စားလှယ်ရုံးရဲ့တာဝန်ခံကပြောဆိုပါရက်ဒါဟာတရုတ်ပြည်မှာဂျီကနေပြည်အမျိုးစုံပေးနေတဲ့ဂျားကလစ်သူရေးနီးယားနိုင်ငံနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ပြောဆိုပါရက်အဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေထဲမှာ တပိုင်းတစ်စက်လျက်ကူးပစ္စည်းတွေလေစာဇီဝပစ္စည်းနည်းပညာဆိုင်ရာစက်မှုကန္တာတွေလည်းပါဝင်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ပြည်ထိုင်နိုင်ငံမှာအမျိုးသမီးတွေကိုချိန်းချောက်အနိုင်ကျင့်နေတဲ့သူတွေကိုနောက်ထပ်မကျွလွန်ရဲလောက်အောင်ကြောက်ရွံ့သွားတဲ့အထိအပြစ်ပေးအရေးယူဖို့နဲ့အမျိုးသမီးတွေကိုလည်းတရားစီရင်ရေးအပေါ်ပြန်လည်တပ်ဝင်ယုံကြည်လာအောင်လုပ်ရေးကိုအဓိကဦးစားပေးရေးအစီအစဉ်တွေအဖြစ်လှုပ်ဆောင်သွားမယ်လို့ဗြိတိရှားတရားရေးဝန်ကြီးကပုံတူးနေ့မှာပြောဆိုလိုက်ပါတယ်အမျိုးသမီးတွေအကြမ်းဖက်ခံရတာနဲ့အသက်ခံရတဲ့ကိစ္စတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပြီးနောက်အခုလိုအစီအစဉ်ကိုလှုပ်ဖို့ဝန်ကြီးကပြောဆိုလိုက်တာပါမကြသေးမီကရဲအရာရှိကိုတိုင်းကျူးလွန်ခဲ့တဲ့လူတပ်မှုအပါအဝင်အမျိုးသမီးတွေအသက်ခံရတဲ့ကိစ္စတွေဟာသူ့အနေနဲ့အလွန်ပဲတုန်လှုပ်မိတယ်လို့တရားရေးဝန်ကြီး Dominic Reap ကပြောဆိုလိုက်ပါတယ်အမျိုးသမီးအများစုဟာညမောင်မှတယောက်တည်းအပြစ်မထွက်ရတာမျိုးဒါမှမဟုတ်သူတို့နေထိုင်ရာအိမ်ထဲမှာပဲရိုက်နှက်ခံရတာမျိုးစိတ်မကောင်းစရာအခြေအနေတွေဟာနေ့စဉ်ဖြစ်ပျက်နေတယ်လို့လည်းဆိုပါတယ်ဗြိတိန်နိုင်ငံအင်္ဂလန်နဲ့ဝေလနယ်တွေမှာ2020ခုနှစ်မတ်လအထိတရားဝင်စီးရင်တွေအရအမျိုးသမီးပေါင်း136သိန်းဟာအိမ်တွင်းအကြမ်းဖက်မှုတွေခံရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာဒီ Direct from Washington The Voice of
America The Away ကျန်တာပြည်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်တဲ့င်းအစီအစဉ်ကိုကုစော်မိုးကျော်နဲ့ကုခင်မောင်ဆိုမီနူကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာနိုင်ငံကိုလာရောက်မဲ့ကိစ္စအပေါ်မှာအရက်ဖက်အဖွဲ့အစည်းတွေစန့်ကျင်တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်ရှင်။အခုတော့ဒီ 6K ကော်ဒေတာတဝိုက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကင်းပြည်နယ်မြောက်ပိုင်းခရိုင် KNU ထိန်းချုပ်ရာ6K ကော်မျိုးတစ်ဒေတာတဝိုက်ကထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရပြန်ဖို့အခက်အခဲဖြစ်နေစေပါစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ15ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည် 2,000 လောက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင်
။ကရင်ပြည်နယ်မြဝတီခရိုင်၄ကီကော်မြို့တစ်အတွင်းမှာခိုလုံနေတဲ့လွှတ်တော်မတ်2ဦးနဲ့အကြမ်းမဖက်အာနာဖီဆန် CDM လုထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရာကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဗုံးကျဲတိုက်ခတ်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်တွင်းမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်။ဒုက္ခသည်တွေဟာထိုင်းဘက်ကိုပြေးလာလိုက်ပြန်သွားလိုက်နဲ့နေရာရင်းကိုပြန်ဖို့ကအခက်အခဲတွေဖြစ်နေတော့မယ်လို့လည်းဆိုပါတယ်။မင်းညကပဲမင်းလက်ပံကြေးရွာပဲလက်နဲ့ကြီးတွေကြလို့ဒေသခံတွေထွက်ပြေးနေရတယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်။ဒုက္ခသည်တွေကဟိုစပြီးတော့ဟိုချစ်ဖြစ်ကလေးကသူတို့ပြေးလာတာပေါ့နော်။အဲ့ဒီကာလမှာစပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးတဲ့ချိန်မှာသူတို့ရွာကိုပြန်ကြတယ်။ပြီးတော့လက်နဲ့ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်။အဲ့လိုပြေးတာအသွားပြန်ဆိုရင်3ကျော်လောက်ရှိပေါ့နော်။ဒီကမှာဒုက္ခသည်တွေရဲ့ယင်းနေရအမှန်ဆန္ဒကသူတို့ရောသူတို့ရောပြန်ပြီးတော့သူတို့ကသူတို့မြေဥပဒေလုပ်ငန်းတွေအေးအေးချမ်းချမ်းလုပ်ကန်နေတယ်။အာလက်မဲ့ကြီးကသူတို့ရောဘက်ကိုကြားလိုက်ရွာထဲကိုကြားလိုက်ဆိုတော့သူတို့ပြန်ပြေးရတယ်။ဆိုတော့မနေ့ရပဲမင်းလက်ပံဘက်ကိုလက်မဲ့ကြီးအညာဘက်မှာ15လောက်လောက်ကြားလာတယ်သူတို့ထပ်ပြေးလာရတယ်။ဆိုတော့အချိန်တွေကကြတော့အချိန်တွေကတော့ဒုက္ခသည်တွေကပြန်ကျင်တယ်ဒါပြန်လို့မရသေးတဲ့အချိန်တွေဖြစ်နေတယ်။သူတို့ကလည်းဒုက္ခနဲ့ကြောက်နေတာကိုတွေ့ရတယ်။နောက်တစ်ဆက်တည်းမှာလည်းအခုကာလမှာဒုက္ခသည်တွေမှာ one shot one ပြက်တည်းတွေဖြစ်လာတာကျွန်တော်တွေ့ရတယ်။နောက်ပြီးအဲ့ထဲမှာပြည်လာထဲမှာဆိုလို့ရှိရင်လာသားကလေးတွေလည်းပါတယ်ကျွန်တော်ရှင်းရပါတော့။နောက်ပြီးကိုဝင်ဆောင်တွေလည်းပါတယ်။တချို့ကလေးတွေဆိုလို့ရှိရင်ရပိုင်းနဲ့ရှိသူတွေမျိုးပါတာပါတော့။အဲ့ဒီဟာတွေလည်းပါလာတွေ့ရတယ်။အဲကျမိုင်းမကောင်းတဲ့သူတွေလည်းပါလာတာကျွန်တော်တွေ့ရတယ
်။ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲတွေဖြစ်နေပေမဲ့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လေကေကော်ဘက်မှာပုံမှန်အခြေအနေပြန်ရောက်နေပြီလို့လည်းအခုလိုပြောပါတယ်။
ဒီကြေဘက်ကလည်းသူဟိုလုံကျော်ကြီးရဆောင်ရတာမှုကြောင့်သူပုံမှန်အခြေအနေပြန်ဖြစ်နေပါဘူး။၃ရက်နေရ၄ရက်နေပါလေ။အဲဒီကြေကောဘက်မှာဖြစ်ခဲ့တာတော့မရှိပါဘူး။၃ရက်နေမှာတော့ရှိတယ်ဗျ။လေးကြေကောတော့မဟုတ်ဘူး။အဲဖလူးဘက်မှာတော့ရှိတယ်။ဖလူးဘက်မှာကျွန်တော်တို့ဖလူးရွာရဲ့ဘောလုံးကွင်းနားလေးတိုက်ပွဲမှာဒီအဲမှာတော့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ်
။
มันนี่ยากไปไม่เล็บปัญญาแบบกูแล้วเนี่ยจีจีเนี่ยจ้าละจ้าแต่ช่วงทุกการเดือนฮะท้ายแบบกูปีละปีแต่ช่วงก็รอตอนยิ่งมีแต่ชาวมาคนลงนี่จ้าไปสาตาวยังแค่แค่สีละจ้าท้ายแบบก็ลุ่มอกุญย์เอพอดีทั้งกูอกุญย์เจ้ากันนี่เลยลุ่มเลยทุกการเดือนกูอกุญย์เป็นเนื้อตุลีก็เปลี่ยวไปเลยนี่ก็แล้วเนี่ยยากคนละก็บ้านอ๋อแล้วเนี่ยจีตัวสังกาลงเนาะ ที่ปีเจ้าเข้ามาปีดูดีกันเลยทีเดียวที่แบบเมล็ดแป้งกันยี่เดียวกูที่ละจ้าบ่เนาะตอนนั้นเราตีอะไรตรงนี้อะไรลุยทั้งงาเราชีเลยไอ้ทั้งงาเราชีเลยแต่มาหูดูจิ้วดูจิ้วบ่เนาะชีเลยไอ้สูดียากาโรคนี้เราชีเลยสูการดีเนี่ยนี่อะไรสูการเราจะน่าจะฟุ้งเฟ้อเลยตัวลูกคนนี้ชีเลยแต่มาทำไมเด็กก็ต้องยาจ้าไปยาดีเดียวบ่เนาะลีอากาลุยไปดีเดียวแล้วเลี้ยงกุญจิบุกุญจิเจ้าเนี่ยเข้ามาตอนนั้นเราอะไรตอนไหนเราอะไรแบบชีเลยอ
ကျွန်တော်တို့အာကူရတဲ့ညနေတိုင်းသမင်းလုံးထောင်းနဲ့ထောင်းနေရကြဈေးလဲအဲ့ဒီဘောတော့အကတရားပတ်ဝန်းကျင်နေတိုင်းလူတွေညနေတိုင်းအဲ့ဒါသူတို့အမှားကအေးဥစားတွေဟောက်ညနေတိုင်းအဲ့ဒါသူတို့လူတွေညနေတိုင်းအဲ့ဒါသူတို့အမှားကအေးဥစားတွေဟောက်ညနေတိုင်းအဲ့ဒါသူတို့လူတွေနှစ်ဖက်တိုက်ပွဲတွေကြောင့်လေးကေကောမြို့တဲ့အပါဝင်မက်ထော်တလေးရတေကူဖလူကြီးဖလူလေးမင်းလက်ပံမိတာလေးမြိုင်ပဟိကလောကြေးရ တည်ဆုံးတရားရရှိတာတွေလည်းရှိနေပါရဲ့ရှင်
။တခါတော့ VOA မြန်မာပိုင်းရဲ့ထိုင်းချေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့လိုက်တာပါရှင်။အခုဆက်လက်ပြီးတော့ဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ရည်ရွယ်ချက်ပေါ်မှာသုံးသပ်ချက်တွေကိုကြည့်ကြရအောင်ပါ။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြီးအကြီးအကျယ်မဖြစ်အောင်အဓိကဦးစားပေးလှုံ့ဆော်သွားမယ်လို့ဆိုပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အပေါ်မှာလည်းနောက်ဆက်တွဲအဖြစ်ဆက်လက်မေးမြန်းလှုံ့ဆော်သွားမယ်အကြောင်းလဲ VOA ခမာဌာနကဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုဝင်းမင်းကစူးစီးတင်ပြမှာပါ
။ဟုတ်ကဲ့ဝန်ကြီးချုပ်ဟွန်ဆန်ကပြည်တွင်းစစ်ကြီးအဆင်မရောက်အောင်အဓိကထားရတာကိုအခုလိုရှင်းပြပါတယ်
။ဆုံးသတ်တန်ကြာကြာတရုတ်ခရမ်ပြုတ်ခရကခံပဘောချုပ်ပန်းစံ
ကျွန်တော်အနေနဲ့အဖွဲ့အားလုံးကိုတိုက်ခတ်တွေရိုက်ဖို့ပထမတောင်းဆိုပါတယ်။ဘာလို့လဲဆိုတော့လူအသွေးသားတွေအတွက်ပါ။လူတွေမသေးကြီးစေဖို့ပါ။လူတွေဒဏ်ရာတွေမရစေဖို့ပါ
။ဒါအပြင်ဟွန်ဆန်ကဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့မြန်မာနိုင်ငံကိုရောက်နေပြီဖြစ်ပေမဲ့မပြန့်ပြူးနိုင်သေးဘူး။ဒါကြောင့်နေရာတိုင်းအတွက်ခွဲခြားကန့်သတ်ချက်မရှိပဲပြန်ပြူးပေးနိုင်ဖို့လမ်းကြောင်းရှာရအောင်မယ်လို့လည်းထည့်ပြောခဲ့ပါတယ်။ဒီနေရာမှာမြန်မာနိုင်ငံရဲ့ထူးခြားမှုကိုလည်းဝန်ကြီးချုပ်ဟွန်ဆန်က
စပြေကာနៅမယမဝေမွန်းစမိုင်းដូច្នេះយើងក៏ត្រូវតែប្រើ
မြန်မာနိုင်ငံရဲ့အခြေအနေကတာမန်ရိုးရှင်းတာမျိုးမဟုတ်ပါဘူး။ဒါကြောင့်ပုံမှန်ထက်ကျော်လွန်ပြီးလှုပ်ဖို့တွေလိုလာတဲ့အနေထားပါ
။ဒါကြောင့်အခုခီးစဉ်ကတရက်တာခီးစဉ်ဖြစ်ပေမဲ့အရေးပါတဲ့ဆုံးဖြတ်ချက်ကြနိုင်ဖို့တိထက်ပို့နေဖို့ရှိတယ်။ဒါပေမဲ့အခုခီးစဉ်မတိုင်ခင်မှာဘလို့ကောက်ချက်ဆွဲတာမှမလုပ်စေချင်ဘူး။အရန်လဲမျောလဲမထားစေချင်ဘူးလို့ပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာစစ်ကောင်စီကိုအတိမတ်ပြရာရောက်လိမ့်မယ်လို့ပြည်ပရောက်မြန်မာနဲ့ကမ္ဘောဒီးယားတွေဆန့်ကျင်ဆန္ဒပြခဲ့ဟွန်ဆန်ရုပ်ပုံတွေမီးရှို့ခဲ့တာအပြင်မြန်မာနိုင်ငံတကကမ္ဘောဒီးယားတန်ယုံမှလည်းမကြခင်ကဘုံကွဲခဲ့တဲ့အပေါ်မှာဟွန်ဆန်က
အလဟံစာဖွေမန်ကာတပိခံရထဘာလ်ဝေကာပိခံမက်ပရိဒါဒါကောဘိုင်ရမ်တက
်အခုကြမ်းဖက်မှုတွေကအစိုးရဘက်ကနေလာတာမဟုတ်ပါကျွန်တော်တို့တန်ယုံတဝိုက်ရှောက်သွားပြီးဘုံထောင်ခဲ့တဲ့ဥပဒေမဲ့လက်နက်ကင်ညီမတွေစီကပါဒါနေပါပြီတန်ယုံမှာကိုအရင်လားထောင်တဲ့ဘုံတလုံးကိုတော့ကြိုသိပြီးရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့အနာကဘုံနှလုံးကတော့ပောက်ကွဲသွားခဲ့ပါတယ
်ဒါကြောင့်ဒီကြမ်းဖက်မှုအားလုံးကိုမဖြစ်မနေရတတ်မှရမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကလေးနဲ့ဆက်ပြောခဲ့ပါတယ်။ဒါအပြင်ပြည်ရင်းပြည်ပကမြန်မာနဲ့ကမ္ဘောဒီးယားလူခွင့်အဖွဲ့တွေစုပေါင်းပြီးတနင်္လာနေ့ကပဲပူးတွဲညင်ညာချက်ထုတ်ရမှာဟွန်ဆန်တကူတော်မဟုတ်ပဲနိုင်ငံတကာတစ်ခုလုံးပါပြီးအဖြေရှာဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာပြည်သူတွေအနေနဲ့သူ့ကိုညှိနှိုင်းခွင့်ပေးပါလို့ပြန်ပြောခဲ့တာအပြင်ဒါမှမဟုတ်ရင်ပြည်ရင်းစစ်တွေရောက်ချင်နေကြလို့လားလို့လည်းပြန်မေးခွန်းထုတ်ခဲ့ပါတယ်။တစ်ချိန်တည်းမှာကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆန်ခွန်ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည့်စုံနေပြီလို့တနင်္လာနေ့ကပဲပြောခဲ့တဲ့အပေါ်ဒီဘွဲကိုကမ္ဘာကထလုတ်ခဲ့တဲ့ဘွဲကအာဆီယံကျွမ်းကျင်သူမမိုးသူစာကလည်း
ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးမစ္စတာပရက်ဆန်ခွန်အနေနဲ့ပြောခဲ့တာကမမိုးတို့ ISIS Yusuf Ishak Institute က ASEAN Study Center က ကနှစ်စဉ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဒါနှစ်စဉ်ဖိကြားပြီးတော့မှအာဆီယံလက်ချာဆိုတဲ့ဆွေးနွေးပွဲမှာသူရဲ့သုံးသပ်ချက်ကအမေးအဖြေကန္တမှာအဲ့ဒါကိုသူပြောသွားတာပါသူရဲ့လက်ချာစာကိုယ်ထဲမှာတော့ပြောသွားခြင်းမရှိပေမဲ့အမေးအဖြေကန္တမှာတော့ထပ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှမေးကြတဲ့မေးခွန်းတွေနဲ့ပတ်သက်တဲ့အခါမှာသူ့ရဲ့အမြင်သဘောထားကိုသူသုံးသပ်တာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ဆိုတဲ့အနေထားကလွတ်လပ်ရေးရပြီးတော့တိတ်မကြဘူးပဲမငြိမ်မသက်တဲ့အနေထားတွေကပေါ်ခဲ့တာလဲ190ကျော်ခဲ့ပြီဆိုတာကတော့မြန်မာနိုင်ငံအတွင်းမှာအားလုံးမီတင်းနေထိုင်နေတဲ့ပြည်သူမြို့သားများအားလုံးလည်းလက်တွေ့တိကြပါတယ်အဲ့တော့သူတို့မြင်တာကတော့ဒီ February လ10ရက်နေ့နောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေတိုးမြင့်ခဲ့တဲ့ဒီလိုမျိုးအကြမ်းဖက်မှုတွေကိုသူတို့ကဒီလိုပြည်တွင်းစစ်ဆိုတဲ့စကားအသုံးနှုန်းကိုသုံးခဲ့တာဖြစ်တယ်ဆိုပေမဲ့လည်းပဂတိအခြေအနေကမြန်မာနိုင်ငံအတွင်းမှာရှိတဲ့အကြမ်းဖက်မှုတွေရဲ့အဆိုးကျိုးတွေကိုခံစားနေရတဲ့ပြည်သူတွေတော်တော်များများအနေနဲ့ဘယ်လိုရှိတယ်ဆိုတာလက်တွေ့အနေထားသူတို့မှသိကြပါတယ
်တကယ်တော့နိုင်ငံခြားရေးဝန်ကြီး Prakson Khon အနေနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌတွေကိုနှစ်စဉ်ဖိတ်တဲ့ဒီပွဲမှာလုံခြုံရေးအဓိကအချက်ထဲပုံမှန်တောင်တရုတ်ပင်လယ်ပြဿနာအပြင်လက်ရှိမြန်မာပြဿနာကလည်းဒေသရင်းကိုရိုက်ခတ်လာနေပြီလို့အလေးနဲ့ထည့်ပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်တဆက်သေးပဲအခုလိုကမ္ဘောဒီးယားဝန်ကြီးချုပ်လာရောက်မဲ့ကိစ္စကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစန့်ကျင်တဲ့အကြောင်းဒီအခြေအနေကိုပေါ့နော်ကျွန်တော်တို့ဆက်ပြီးတော့ကြည့်ကြရအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီရက်ပိုင်းတွင်းလာမဲ့မြန်မာခီးစင်နဲ့ပတ်သက်လို့ပြည်ရင်းမှာဝေဖန်မှုတွေအမျိုးမျိုးရှိနေကြပါတယ်။ပြည်ရင်းအရက်ဖက်အဖွဲ့အစည်း260ကျော်ကတော့အတန်းဖက်စစ်ကောင်စီကိုအားပေးကူညီမဲ့မစ္စတာဟွန်ဆန်မြန်မာနိုင်ငံကိုခြေချခွင့်မရအောင်နီလန်းမျိုးစုံနဲ့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါတယ်။အရက်ဖက်အဖွဲ့အစည်းတို့ကိုမေးမြန်းတင်ပြထားတဲ့ရန်ကုန်ကဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာပါရှင်။
အာဆီယံအလဲကျဥက္ကဋ္ဌဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်လည်းဖြစ်တဲ့မစ္စတာဟန်ဆန်ရဲ့မြန်မာပြည်ခီးစဉ်နီးကပ်လာတာနဲ့အမျှမြန်မာပြည်ရင်းမှာလည်းသူ့ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေဇက်တိုက်ရှိနေပါတယ်။တိုက်ပွဲတွေရှိနေတဲ့စကိုင်းတိုင်းကလေးမျိုးနဲ့ရန်ကုန်မန္တလေးလိုမျိုးတွေမှာမစ္စတာဟန်ဆန်ပါတဲ့ပုံတွေကိုလမ်းပေါ်မှာကျဲချနေကြတယ်လို့မီးရှို့တာကျူးကျော်တာတချို့လည်းလုပ်ခဲ့ကြတာပါ။အခြေခံပညာနဲ့တက္ကသိုလ်ပညာရေးဝန်ထမ်းတွေ၊ကျောင်းသားသမဂ္ဂတွေပါတဲ့အဖွဲ့အစည်း261ဖွဲ့လည်းသူရဲ့ခီးစဉ်ကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းစုပေါင်းပြီးထုတ်ပြန်ထားပါဗျ။ဒါကမြမအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမလိုက်နာသေးတဲ့စစ်ကောင်စီကိုမစ္စတာဟန်ဆန်ကအာဆီယံအတိုင်းအဝန်းတွေကိုပြန်ခေါ်သွင်းဖို့ကြိုးပမ်းနေတယ်လို့မြင်ကြောင်းအထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစုရဲ့တာဝန်ခံသူက VOA ကိုပြောပါဗျ
။ဟန်ဆန်ကဒီပြီးခဲ့တဲ့ဥက္ကဋ္ဌမောင်လွင်ရဲ့ကမ္ဘောဒီးယားခီးစဉ်ပြီးတဲ့နောက်မှာသူကပြောတယ်မြန်မာနိုင်ငံကိုအာဆီယံစည်းဝေးကိုပြန်တက်နိုင်တဲ့အခွင့်အရေးရှိပါတယ်ပြန်တက်နိုင်အောင်လုပ်ပါမယ်ဆိုတော့အာဆီယံမှာမြင်အောင်နိုင်တဲ့အပေါင်းပါစီကိုထိုင်ကုန်ပြန်ပြီးပေးနိုင်ဖို့အတွက်စူးစမ်းတဲ့အခြေလမ်းတစ်ရက်လို့ကျွန်တော်တို့မြင်တယ်ပြန်ပြီးတော့တန်တမန်ရေးရာလုံးဝမျက်နှာငယ်နေရတဲ့အောက်ကျနောက်ကျနိုင်နေတဲ့အခင်းချင်းကနေသူကအာဏာရှင်ချင်းချင်းရိုင်းပင်းကူညီတဲ့စိတ်နဲ့ဆွဲတင်ခြင်းနဲ့သဘောမျိုးလို့ဒါကျွန်တော်တို့သုံးသပ်တယ်အဲ့လိုလှုပ်ချင်အဖြစ်ဒါရှိမှနိုင်ငံတကာအာဆီယံခေါင်းဆောင်ကြီးများဆွေးနွေးခဲ့တဲ့ဆုံးဖြတ်ချက်ကိုတစုံတရာရင်းရင်တော့လုပ်နေတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဇန်နဝါရီလ19ရက်နေ့မှာအာဆီယံနိုင်ငံဝင်ကြီးတွေရဲ့သူဆောင်ပွဲတစ်ခုလည်းရှိပါတယ်ဒီသူဆောင်ပွဲမတိုင်ခင်မြန်မာပြည်တွင်းအခြေအနေကိုသိရဖို့အတွက်မစ္စတာဟန်ဆန်ကအခုခီးစဉ်ကိုအရင်ဆုံးစီစဉ်တာဖြစ်နိုင်တယ်လို့လည်းသတင်းတွေကခန့်မှန်းရေးသားကြပါတယ်ဒါပေမဲ့မြန်မာပြည်တွင်းကဆန္ဒပြလှုပ်ရှားသူတွေကတော့မစ္စတာဟန်ဆန်ရဲ့တပါတီအာဏာရှင်စနစ်ကိုပြန်ပြီးအသက်သွင်းထားတာအဂရိလိုက်စားတာလူခွင့်ရချိုးဖောက်နေရရင်းနဲ့နှိုင်းရှင်ပြပြီးသူ့ရဲ့ခီးစဉ်ကိုလည်းကန့်ကွက်တဲ့သဘောထားတွေထုတ်ပြန်ခဲ့ကြတာပါမစ္စတာဟန်ဆန်မြန်မာနိုင်ငံမလာဖို့အတွက်စန့်ကျင်ဆန္ဒပြမှုတွေကိုမြို့ကြီးတချို့မှာနေတိုင်းရှိနေတယ်လို့ပြည်ပရောက်မြန်မာတွေလည်းအလားတူလှုပ်ရှားမှုတွေလုပ်နေကြတာပါမစ္စတာဟန်ဆန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့လည်းရှိတယ်လို့ခန့်မှန်းနေကြပေမဲ့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါကိုညှင်းဆို့ထားပါတယ်
ကျွန်တော်သိထားတော့တော့မရှိပါဘူးဗျာ။ဒီကအစိုးရဖိုင်ဆိုင်ရာနဲ့တွေ့ဖို့တော့ရှိပါလိမ့်မယ်။ကျွန်တော်တို့ကတော့နိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ်
။ဒါပေမဲ့ Bangkok Post သတင်းမှာတော့ Mr. Hansen ဟာသူ့ရဲ့နှစ်ရက်တာခီးစဉ်ထဲမှာဒေါအောင်ဆန်းစုကြည်ကိုလည်းတွေ့ဆုံသွားဖို့ရှိတယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကကမ္ဘောဒီးယားတန်ယုံအနီးအနားမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ Mr. Hansen ကသူ့ရဲ့ခီးစဉ်ကိုဖျက်မှာမဟုတ်ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းဌာနတွေကိုဖြေကြားထားပါတယ်။ကမ္ဘောဒီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မစ္စတာဟန်ဆန်ကနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့အာဆီယံအတွင်းလက်သလောဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးသွားဖို့ရှိတယ်လို့យေတာထားပါတယ်ခင်ဗျာ။
ကိုရဲမော်မရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြရမယ်ဆိုလို့ရှိရင်တူရကီသမ္မတရီဆက်တိုင်ယပ်အဒိုဝန်ကနေပြီးတော့တူရကီလူငယ်တွေအစ္စလာမစ်ရိုးရာတန်ဖိုးကိုအလေးထားတဲ့အမျိုးသားရေးဝါဒီတွေဖြစ်လာအောင်ပြုစုပြောထောင်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းဒိုရီယန်ဂျုံးစ်အစ္စတန်ဘူးကသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကတင်ပြမှာပ
ါ။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ရဲ့အလယ်ပိုင်းမှာရှိတဲ့ဘစီတပ်စ်ခရိုင်အတွင်းဘောလုံးဝါသနာအိုးအမျိုးသားလူငယ်တွေနဲ့အမျိုးသမီးအေးလှူရှားနေသူလူငယ်အမျိုးသမီးတွေအတူတကွရောနှောနေထိုင်ကြပေမဲ့တိတ်တော့အစင်မချောလာပါဘူးဒါပေမဲ့လည်းအခုလူစည်းဝါးရေးကြဆင်းနေပြီးလူတူချင်းစီရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေပိတ်ပင်ခံရတဲ့ကာလမျိုးမှာသူတို့ဟာထင်သာမြင်သာတဲ့အနေအထားထက်တော့ပိုပါတယ်ဒီထက်ကလူငယ်တယောက်ကတော့သူ့အပေါ်မှာဖိအားတွေကျရောက်နေတယ်လို့ခံစားရတယ်လို့ဆိုပါတယ်အသက်20အရွယ်ရှိတဲ့ကျောင်းသူစီလာကတော့ရိုးရတန်ဖိုးတွေကိုပုံမိုလိုက်နာတဲ့လူအဖွဲ့အစည်းအဖြစ်တွန်းပို့နေတဲ့အပေါ်စိုးရိမ်မှုတွေရှိနေပါတယ်
။ Türkiye'de ekonomik krizi çok derinden hissediyoruz kesinlikle ama
aynı zamanda အနေနဲ့စီးပွားရေးအကျပ်တဲရဲ့ဒဏ်ကိုအပြင်းထန်ခံစားရပါတယ်။ဒါ့အပြင်တစ်ချိန်တည်းမှာပဲအမျိုးသမီးငယ်တဦးအနေနဲ့ကျမတို့ဘဝတွေအပေါ်ဖိအားတွေပုံများလာတာကိုလည်းခံစားရပါတယ်။
တူရကီမှာငွေကြေးဖောင်းပွားမှုနဲ့လူငယ်တွေအလုတ်လက်မဲ့မှုက30ရာနှုန်းလောက်ရှိနေပါတယ်။အသက်21နှစ်အရွယ်ဈေးရောင်းတဲ့မူစတာဖာကတော့အခုလိုပြောပါတယ်။
Şu anda temel konu ekonomi. Vallahi işler iyiye gideceğimi sanmıyorum. Yani
တူရကီရဲ့အဓိကပြဿနာကစီးပွားရေးပြဿနာပါ။ကျွန်တော်တို့ရဲ့ပတ်စံတွေဟာတန်ဖိုးကျလာနေပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးဟာဆုတ်တက်ဆိုးလာနေပါတယ်။ကျွန်တော်ထင်တာကတော့အစိုးရအပြောင်းအလဲမဖြစ်ဘဲနဲ့တော့အခြေအနေတွေဟာကောင်းမလာနိုင်ပါဘူး။ဒီအစိုးရပဲအုပ်ချုပ်နေတာ18နှစ်တောင်ရှိနေပါပြီ
။မကြသေးမီကောင်မှပြုလုပ်ခဲ့တဲ့စစ်တမ်းတွေအရလူငယ်တွေစိတ်ပြတ်နေတာဟာစီးပွားရေးပြဿနာတစ်ခုတည်းကြောင့်မဟုတ်ပါဘူး။အာဏာရှင်အုပ်ချုပ်ရေးနဲ့လွတ်လပ်စွာပေါ်ပြခွင့်တွေကိုတိုးတိုးပြီးတင်းကျပ်လာတာတွေကိုပါစိတ်ပြတ်နေကြတာဖြစ်ပါတယ်။ဒီစစ်တမ်းတွေကောက်ယူခဲ့တဲ့အစ္စတန်ဘူမြို့တော်ကစီးပွားရေးသုတေသနအဖွဲ့ရဲ့အကြီးအကဲ
Cantilugi ga akhu lo pyo ba de they are finding it increasingly difficult to look into the future and be hopeful so they sort of
သူတို့ဟာအနာဂတ်ကိုမျှော်တွေးကြည့်ဖို့နဲ့မျှော်လင့်ဖို့ဆိုတာအလွန်ခက်ခဲနေပါတယ်ဒါကြောင့်သူတို့ဟာလက်ရှိစနစ်အပေါ်မကြေမကြမ်းဖြစ်နေကြတာပါသူတို့ကကယ်တင်ရှင်ကိုရှာဖွေနေကြသူတွေမဟုတ်ပါဘူးဒီနေရာမှာသူတို့မိဘတွေနဲ့နည်းနည်းကွာခြားတယ်လို့ထင်ပါတယ်လူငယ်တွေဟာသူတို့ကိုသူတို့ကယ်တင်ရှင်လို့မြင်ကြတာပါသူတို့ဟာလူအဖွဲ့အစည်းအတွင်းသူတို့ကိုယ်တိုင်ပါဝင်လှုပ်ဆောင်ခြင်းကြပါတယ်ဖြည့်ရှင်းဆောင်ရွက်ရမယ့်နည်းလမ်းတွေကိုသူတို့ကိုယ်တိုင်ရှာဖွေဖန်တီးခြင်းကြတာပါ
လက်ရှိတူရကီသမ္မတရီချစ်ထေယစ်အာဒဝင်ဟာသူအုပ်ချုပ်တဲ့ကာလအတွင်းဘာသာရေးကြောင်းနေတိုးဖွင့်ပြီးသူ့ကိုတစ္ဆာခံမဲ့ဘာသာရေးကိုင်းဆိုင်တဲ့လူငယ်မျိုးဆက်တစ်ခုကိုဖန်တီးဖို့အာတီတာပြင်ပြနေပါတယ်ဒီလူငယ်တွေဟာအာဒဝန်ထောက်ခံသူတွေထိန်းချုပ်ထားတဲ့မီဒီယာနဲ့ပဲကြီးပင်းလာခဲ့ကြရတာပါဒါပေမဲ့သူတို့ကလူမှုကွန်ရက်ဆက်သွယ်ရေးကိုပိုပြီးအားထားကြပါတယ်လူငယ်မဲဆန္ဒရှင်တွေအကြောင်းမှာရှိတဲ့အမြင်ကအစိုးရဟာအဓိကကျတဲ့ကိစ္စရပ်တွေကိုလှုပ်ဆောင်ခြင်းမရှိဘူးလို့မြင်ကြပါတယ်။အဲ့ဒီမှာပဲအာဒဝန်ရဲ့ပြင်းပြတဲ့စံတော်တွေအတွက်အခက်အခဲအဟန့်အတားတွေဖြစ်ကုန်တော့တယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။ UNDP တက္ကသိုလ်ရဲ့နိုင်ငံရေးသိပ္ပံဌာနကပါမောက်ခဒီမက်လူဂူစလူကအခုလိုပြောပါတယ
်။ It is really difficult to control 100% the whole
ဒီလူလူတို့တရလုံးကိုတရားရခိုင်နှုန်းထိန်းချုပ်ဖို့ဆိုတာမလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လူငယ်မျိုးဆက်သစ်တွေရဲ့ပြဿနာကရှိနေပါတယ်။ပညာရေးစနစ်ပြဿနာလည်းရှိနေတာပါ။လူငယ်တွေအလုတ်လက်မဲ့ဖြစ်နေတဲ့ပြဿနာလည်းရှိနေပါတယ်
။ပြီးခဲ့တဲ့နှစ်နှစ်ကအစ္စတန်ဘူမြို့တော်ဝင်ရွေးကောက်ပွဲမှာစကားပြောကောင်းတဲ့ဗဟိုလက်ဝဲရင်းနိုင်ငံရဲ့သမားအကရမ်အီမန်မူဂလူကိုလူငယ်တွေကမဲပေးခဲ့တဲ့အတွက်အနိုင်ရသွားပြီးနှစ်ပေါင်း25နှစ်လောက်ဒီမြို့တော်ကိုကြီးစိုးခဲ့တဲ့အဒဝန်ရဲ့နိုင်ငံရေးပါတီကအုပ်ချုပ်နေတာကိုအဆုံးသတ်သွားစေခဲ့ပါတယ်။အဒဝန်ဟာလူငယ်တွေရဲ့ထောက်ခံမှုကိုရဖို့လူငယ်တွေနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ဗီဒီယိုတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်တင်စတာတွေလုပ်နေပါတယ်။ဒါပေမဲ့လေးလာမှုစစ်တမ်းတွေအရာကတော့လူငယ်တွေဟာအဒဝန်ကိုတင်ဘဝင်မကျဖြစ်နေတာမဟုတ်ပါဘူး။နိုင်ငံရေးပါတီတွေအကုန်လုံးကိုဘဝင်မကျဖြစ်နေတာပါ။ဒါကြောင့်အတိုက်အခံနိုင်ငံရေးခေါင်းဆောင်တွေအနေနဲ့လည်းအများကြီးစူးစမ်းလှုပ်ဆောင်ဖို့လိုနေပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို
အချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ကြတာပရင်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုလို့ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုပြင် Facebook စာမျက်နှာနဲ့ YouTube တို့ကနေတိုက်ရိုက်ကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မကြခင်မှာတော့ကျမတို့ဒီမြန်မာနိုင်ငံရဲ့တနှစ်တာပေါ့နော်ရှိခီးနဲ့ရွေးကောက်ပွဲအလားအလာကြောင်းတုံးသက်ထားတဲ့ဥကျော်စန္ဒာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
အေးပြီနာစီတာမန်ဖျားနာတာဒီတော့နဲ့တော့ဒီပြည်စီဝါစီတွေတုံးဖို့မလိုပါဘူးเนาะ။မလိုပဲနဲ့ဒါပဲတုံးနေကြတယ
်။ဒါကတော့တုတ်ကွေးဖျားနာယောဂါကိုကုသတဲ့နေရာမှာပဋိဇီဝစေဝါတွေမလိုအပ်ဘဲအသုံးပြုတာမျိုးကိုရှောင်ကျင်ဖို့တင်ပြထားတဲ့လူထုနဲ့အားကစားဒီကမှာရှင်လူတို့နဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။2021မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်မြမဒီမိုကရေစီအလားအလာဆုတ်ယုတ်ကျဆင်းသွားပြီးကက်ယောဂါကြောင့်ထိခိုက်လူဖြစ်နေတဲ့စီးပွားရေးလူမှုရေးအခြေအနေတွေလည်းပိုးပြီးငြိမ့်ချသွားတယ်လို့သုံးသက်သူတွေကဆိုကြပါတယ်အခုစမ်းသစ်လာတဲ့2022အခြေအနေကတော့ဘလို့ဖြစ်လာနိုင်ပါသလဲစစ်ကောင်စီပြောထားတဲ့2023ရွေးကောက်ပွဲဆိုတာကတော့တကယ်ဖြစ်နိုင်ပါသလားမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စန္ဒာတို့သုံးသက်ဆွေးနွေးထားပါတယ်ရှင
်ဦးရဲထွန်းခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့လာမယ့်2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွန်းနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆုတ်ယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီသုံးသပ်ချက်နဲ့ပတ်သက်ပြီးတော့ဦးရဲထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပထမအနေနဲ့အကျဉ်းဦးပြောပါခင်ဗျာ
အဲ့ဒီပြီးခဲ့တဲ့တစ်နှစ်ကတက်ကအာနာလွှဲပြောင်းယူလိုက်တဲ့အတွေ့သူတို့ဘက်ကခံယူတာကတော့မဲမတမာမှုလုံးလုံးတက်မှတ်စေခြင်းနဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခံယူတာပေါ့အရှိလုံငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆိုရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုရဟာတော့ဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းအဝိုင်းကအမြင်မှာကတော့ဖွဲ့စည်းပုံနဲ့ပါတီဒီမိုကရေစီလီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ရနေပြီးတော့ဝင်ပြီးတော့အနောက်ရှက်ပြူတာပေါ့နော်နိုင်ငံရေးမှာတက်ကဝင်ဆက်ဖက်တာပေါ့အဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီးပြီးတော့အဲ့လိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအချင်းတွေကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လာမယ့်နှစ်ကိုစဉ်းစားကြည့်တက်ကပြောတဲ့အတိုင်းသူတို့အစုံထုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ရှောက်နှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့မျှော်လင့်နိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲသူတို့ပြည်ထောင်ပြိုးအစိုးရတက်လာတဲ့အချိန်လေးကိုသုံးသပ်ပြီးတဲ့အခါကျတော့ဒီလာမယ့်ဟာကိုလေသူတို့စိတ်ထဲမှာမျှော်မှန်းထားတာကဒီကောက်ပွဲမှာ NLD ပါခဲ့ရင်လေသူ့တပါတီတဲ့တောင်ပြိုတောင်ပြိုမနိုင်မဲနဲ့အစိုးရတက်တတမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်။အဲဆိုတော့ပထမအချက်က NLD နိုင်ငံရေးပါတီခေါင်းဆောင်တွေကိုသူကအခုဒီအမှုတွေ
ဆင်ပြီးတော့
ဆက်ပြီးတဲ့အခါကျတော့ဖန်ချုပ်ထားတယ်။နောက်တစ်ခါနိုင်ငံရေးပါတီကိုကြတော့သူတို့ရေကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်။ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမထင်ဘူး။ဘာကြောင့်လို့ဆိုတော့ဒီရေကောက်ပွဲဥပဒေမှာကသုံးနေရအနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိထားတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကသူကမပါဘူးဆိုရင်သူတို့အကြိုက်ဖြစ်မှာပေါ့နော်။ ဆိုတော့အဲ့ဒီလိုဆိုလို့ရှိရင်တို့ဒီ2008အခြေခံဥပဒေအတိုင်းတို့ကတော့ရွေးကောက်ပွဲကိုပီအာစနစ်နဲ့တို့သွားကြလိမ့်မယ်ပီအာစနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်လောက်ကြမှာပဲ
ဟုတ်ကဲ့ PS တုတ်တယ်ဘာညာတခြားပါတီတွေပါပါတဲ့အစိုးရမျိုးဖြစ်စေခြင်းနဲ့ဆိုတော့ဒီသူတို့လုံနေတဲ့ပုံစံရွေးကောက်ပွဲဒါ credibility ရှိတဲ့ရွေးကောက်ပွဲနိုင်ငံတကာကအသိမှတ်ပြုတဲ့ရွေးကောက်ပွဲကဖြစ်လာနိုင်ပါမလား
ပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြီးညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပို့ပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူးအဲ့ဒီကသဘိတ်ပေါက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းရင်းသားပါတီတွေဘက်မှကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာအင်အားကြီးပါတီဖြစ်တဲ့ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လို့ပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးသဘိတ်ပေါက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းရင်းသားလူလူတွေကလည်းနဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့မဲလာထက်ကြပါဆိုရင်တော့လေအဲဒီလူလူကတော့တက်တက်ကြပါလိမ့်မယ်လို့မှန်းထားမိပါတယ
်ဟုတ်ကဲ့အဲ့တော့ဒီလူလူကပါနဲ့အပိုင်းတစ်ပိုင်းပေါ်တော့နိုင်ငံတကာကရောအသိမှတ်ပြုမဲ့ထင်ပါလားဒီစားကို
နိုင်ငံတကာကလည်း NLD တို့ဘာလို့ပါပါမယ်ရွေးကောက်ပွဲမှာပီအာစနစ်ကျင့်သုံးတော်လဲအဲ့ဒီပီအာစနစ်ကဘယ်လိုပုံစံဆိုတာတိတိကျကျအခုကတော့သူတို့ဥပဒေမှာပြဋ္ဌာန်းသေးတဲ့အတွက်ကြောင့်မို့ဒီကြာကြတော့ကျွန်တော်တို့လည်းခံမှန်းလို့မရဘူး။ဟောအဲ့တော့ NLD လည်းပါမယ်၊ခြားတိုင်းသားပါတီတွေလည်းပါမယ်၊သတိမမောက်ဘူးဆိုရင်တော့နိုင်ငံတကာကလက်ခံလာမယ့်သဘောရှိပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကသူတို့ပြောထားတဲ့2023ထင်ပါတယ်နော်။ August မှာလာမသိဘူး။ဒီကောက်ပွဲလုပ်မယ်လို့
2023 August ဟုတ်ပါတယ်ဗျာ
။ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလား။အဲ့ဒီထက်များထပ်ပြီးတိုးချဲ့အောင်လားသူတို့က
။နောက်ဆက်ကဥက္ကဋ္ဌဘိုးကြောင့်ဝိမေအောင်လိုင်းဟိုတနေ့ကပြောတဲ့မိန်ခေါ်မှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းရွေးကောက်ပွဲကျင်းပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အမြင်အားပေါ်မှာမူတည်ပါတယ်လို့သူကပြောပါတယ်။အဲ့ဒါကတော့တိပေကတော့ဒီဆူဘူတွေအခုလိုချက်ပြီးတော့ပေါ့ဗျာတနေ့ကပြည်ဖက်ကနေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်ပဲ။ဟု
တ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လည်းပြည်သူလူထုကတော့သူတို့လုပ်ခဲ့တာမှန်လို့သူတို့လုပ်ခဲ့တာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိငယ်လို့ဒီလိုလုပ်ရတယ်ဆိုပြီးဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရိမ်နေလို့အများကြီးရတယ်နော
်မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာလာမယ့်2023ဩဂုတ်လအချိန်မှာနိုင်ငံရေးအခြေအနေကအခုအတိုင်းပဲဘာမှအကြောင်းလဲမရှိဘူးဆိုရင်တော့ပြည်သူလူထုအများစုကလည်းပါဝင်မှာမဟုတ်ဘူး။နောက်ပြီးတော့အဲ့ဒါလိုမဲယုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်စရာပေါ့နော်။သိပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့ဟိုယူဆမိပါတယ
်။ဟုတ်ဆိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ့EAO တွေရဲ့အခုလောလောဆယ်ဆုံရှားမှုနဲ့အဲ့ဒီ ਉਹ နဲ့သူတို့ငင်းကြေးလုပ်ချင်တယ်စဉ်းမြတ်ချင်တယ်ဆိုတာလည်းပဲစစ်တပ်ဘက်ကတော့ချိန်လုံးပြောနေတာတွေ့ရပါတယ်ဘလောက်များအလားလားဖြစ်လာနိုင်ပါသလဲအခုကတော့ EAO ထဲမှာအပြည့်အဖွဲ့တွေနဲ့တော့မှာပဲသူတို့ဒီပြည်ပခအချိန်မြင့်လာနေတာဖြစ်ပါတယ်ကင်းနေရောပါလို့ねဆိုတော့အဲ့ဒီဘက်ကိုလည်းနေသုံးသပ်ကြည့်ပါဦ
းလက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းရင်းသားတဲ့နိုင်ငံအဖွဲ့အစည်းတွေကအခုငင်းကြေးဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလာချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလာတဲ့ဖက်ဒရယ်ပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်လက်နက်ဆွဲကင်တွေကြားရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက2500ခိုင်လုံးပါတာတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူးတက်ကဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်သူတို့ပဲဖြစ်နေတော့ပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုတ်ခင်ကတည်းကဒီပြဿနာကိုငင်းကြေးရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အခြေအနေကဒါတက်နဲ့ပဲဒီပြဿနာဆုံးပြတ်ရသွားမယ်ကိစ္စအဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျပြတ်ပြတ်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကိုင်တွေအဖွဲ့စည်းတွေဘက်ကလည်းဘလို့ခံစားလာရလဲဆိုတက်နဲ့ဒီပဲတော့အချင်းမပြေဘူးပြည်သူလူထုထောက်ခံတဲ့အစိုးရပါမ
ဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ
့ legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့တို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်တိုင်းရဟိုခင်ဗျားတို့ဒီဝပြန်လာကြပါဆိုတာကိုတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်ဟုတ်က
ဲ့ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါရဲ့
နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ခတ်မှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကွန်ထရိုးလေးမျိုးမျိုးပေါ်နေတာယောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွယ်ရေးတွေထိခိုက်နေတာနေရာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချုံကျနေလို့သိရပါတယ်ရွေးကောက်ပွဲလှုပ်လာနိုင်မဲ့အခင်းချင်းအထိအဲ့ဒီကိစ္စတွေကပြည်လဲနိုင်တဲ့အလားလားရှိပါမလားဒီလိုပဲချွတ်ချုံပြနေရင်ကောအဲ့စစ်ကောင်စီကလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်လုပ်နိုင်ပါမလားအဲ့ဒါလည်းထပ်သွင်းစဉ်းစားဖို့လိုမထင်လဲ
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကယ်နိုင်ငံရေးမှာလည်းကြီးကြိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံရေးနည်းလုံနိုင်မှုတွေအလုပ်ပေးမဲ့လူတွေနောက်အရင်နည်းတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများနေတယ်။ပြန်ဟိုအစ်စ်ဝင်လာတာနဲတာပေါ့။ဆိုတော့အချိန်လေးကကြာလေးသိုးလေးပေါ့ဒီချိန်လေးကိုမထိန်းထားနိုင်ဘူး။ပြန်ဝင်လာတော့ထပ်ပြီးအစ်စ်ဝင်လာတော့ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့သိုးနေမဲ့သဘောရှိတာပေါ့။အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့တရုတ်ပြည်ဘက်ကလည်းအဲရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာအဖလက်ထက်တုန်းကလို့မဟုတ်ဘူး။ဟိုတန့်သွားတာပေါ့နော်။သူတို့ဘီယာတိုင်းစီမံကိန်းနဲ့ဆန်ရယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်ဆိုတော့ဒါတွေကလည်းနိုင်ငံရေးကောင်းမှနိုင်ငံရေးအရကုဏပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြီးကြီးကျယ်ကျယ်ရှိမှဒီရင်းနှီးမြှုပ်နှံမှုတွေကလည်းဝင်လာရဲမှာလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးညှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့တိမ်သွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်အဲဒီနွားဒီလာတဲ့အခါတောင်ဆားစုကြီးနဲ့တွေ့ဖို့တွေပါလေဒီစူးစမ်းပြီးတော့တစ်ဖက်တစ်လမ်းကအပျော်နည်းနဲ့များသူအရှင်ပြေအောင်ဆောင်ရွက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရွက်နိုင်နာဖဟိုလည်းဒီနားချနိုင်လို့ရှိရင်တော့အဲဒီပြည်လဲတဲ့လမ်းကြောင်းပေါ်တစ်ခုတောင်းနိုင်လိမ့်မယ်လို့ညွန်နဲ့မိမိတာပေါ့နော်ဒါကျွန်တော်တို့ချင်းရဲ့
ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့မြဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ
ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်မြမအရေးသုံးသက်သူဥယဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါကြာသာပရိသတ်နဲ့ခင် VOA မြမပိုင်းအစီအစဉ်ကိုမြမစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိတင်ဆက်နေပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ဒီတစ်ပတ်အတွက်တော့တုတ်ကွေးဖျားနာယောဂါကုသတဲ့နေရာမှာပဋိဇီဝဆေးတွေမလိုအပ်ပဲအသုံးပြုတာမျိုးကိုရှောင်ကျင်မယ်ဆိုရင်ပတိအနုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြထားပါတယ်ရှင
်။ဒုက္ခဖြစ်နာယောဂါဟာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့တုတ်ကွေးဖြန့်နာယောဂါကိုကုသတဲ့နေရာမှာခန္ဓာကိုယ်ရဲ့ကိုယ်ခံဆွမ်းအားစနစ်ကိုအဓိကအားကိုးကြရတာပါတုတ်ကွေးဖြန့်နာဖြစ်ပြီဆိုရင်ကိုယ်ခံဆွမ်းအားကောင်းမွန်စေဖို့အတွက်အရေးဝဝအေးချင်းအနားယူခြင်းအရေးများများတောက်ခြင်းအသားဓာတ်များများစားသုံးပေးခြင်းအာဟာရဓာတ်စုံလင်အောင်စားသုံးပေးခြင်းစတဲ့နည်းလမ်းတွေနဲ့ကုသကြရတာဖြစ်ပါတယ်တုတ်ကွေးဖြန့်နာကိုကုသတဲ့နေရာမှာပရိဇီဝဆေးတွေကိုမလိုအပ်ဘဲထည့်သွင်းအသုံးမပြုသင့်ပေမဲ့တချို့နေရာတွေမှာတော့မလိုအပ်ဘဲအသုံးပြုနေကြတာကိုတွေ့မြင်နေရတယ်လို့ကျမ်းမာရေးသတင်းအက်ဒီတာတဦးဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ
်ဒီခုနဒီကိစ္စဆော့ဝဲမှာလည်းကျွန်တော်နည်းနည်းတော့ပြောခဲ့ပါတယ်မှန်ပါတယ်နော်အေးဘီနာဆေးတာမန်ဖြန့်နာတော့ဒီလိုနဲ့တော့ဒီပရိဇီဝဆေးတွေသုံးဖို့မလိုပါဘူးနော်မလိုပဲနဲ့ဒါပေမဲ့သုံးနေကြတယ်ဟိုတချို့သောဆရာဝန်များနော်ဘုကွန်းလေးနေဝင်ခါအဲကျွန်တော်တို့ကိုယ်တိုင်ပဲတောင်ဝင်ဖြစ်ကစားမှာကိုစေးကလူနာလာတဲ့ခါမှာယောဂါရှာရတာကြာမှာကြောက်လို့ဘာပိုးမှန်းတော့မသိဘူးเนาะမြန်မြန်ပြောက်အောင်မြန်မြန်ပြောက်မှလူနာငါ့ရှင်မြန်မြန်လာမှာဆိုတော့ဘော်တရားနဲ့စက်တနတ်ပစ်ချက်လိုက်သလိုပဲအန်တီဘော်ဒီတွေကိုမလိုဘဲနဲ့ခါလဲပေးပလိုက်တာเนาะဟာတကယ်ကို brush pattern နဲ့ပေးပလိုက်တာအဲ့ဒီအချိန်ကြီးကကျွန်တော်စေးရောဂါမှာနည်းနည်းရှိနေသေးတယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်ဒီခုနလိုကျွန်တော်တို့ setting မှာဟောပေါ့အမှားရေးဆရာဝန်ဒီလူနာတွေကိုယ်တိုင်ကလည်းမပေးမကြိုက်ဘူး เนาะตัวเตะกัน2เยซิกเปลี่ยนเชนน่ะพี่รออภิอ่ะไม่จ่าได้วุဆိုလို့ရှင်ဆိုတော့ไม่จ่ายတော့ตะแกนั้นจ่าတော့อารมณ์ตีได้ไดแม้ตะเราแล้วตีได้ไดแม้ဒီตะชุบหัวเนี่ยโยคะเนี่ยไวรัสปูဆိုလို့ရှင်ချက်ချင်းอภิอ่ะไม่จ่าอู2เย3เยတော့ค้างอ่ะဟုတ်တယ်ป่ะအဲ့တော့ခွတိမပြောက်တဲ့ခါကျတော့ဟိုအချိန်တိုင်းပြောက်သွားမှာပဲเนาะအချိန်တိုင်းပြောက်သွားမဲ့ယောဂါကိုဘလို့ဝဲနဲ့ဆေးတွေအန်တီဘိုတစ်တွေပေးနေရတာဘုနာလည်းသူမပေးလို့ဆိုမကြိုက်လို့တောင်းကောင်းဆိုခြင်းနဲ့เนาะပြည်သူလူထုဒါလိုက်နာမယ်ခဲ့အဲ့ဒါမျိုးတွေကိုမတောင်းဆိုတော့ပါဘူးနမနဲ့သူကိုယ်တိုင်လည်းခုနတော့ပြောခဲ့သလိုပဲတောက်လို့ပြောလို့တေချာလို့ evidence based ပေါ့เนาะတခွဲကအဖြေရထားပြီးအသက်ကြီးအဖြေရထားပြီးလို့ခင်ဗျာဒါကတော့ခင်ဗျာပိုးကတော့ဘာပိုးဖြစ်နေလဲဆိုတာတိကျပြောနိုင်ပြီးတော့သုံးရမယ့်ဆေးကိုပေးလို့ရှိရင်လေအဲ့ဒီဆေးကိုတိတိကျကျနဲ့တောင်မှန်ကြညွှန်ကြတဲ့အတိုင်း push ကိုနော်အပြေဝတောက်ဖို့လိုပါတယ်နော်မစိုးမဖို့တော်ပြီးဖြတ်ထားလို့မရပါဘူးနောက်ကသူများတွေတောက်ပြီးတောက်ထားတဲ့ကြံနဲ့ဟိုမှာဈေးကကလေးဟိုသုံးလုံးတော့ပဲညော်နေတယ်ငါအဲ့ဒါကြံနဲ့လည်းငါတောက်တော့ပဲမစိုးဘူးအဲ့ဒါမျိုးအဲ့ဒီမျိုးတွေကိုလည်းဖယ်ရပါတယ်နော်အဲ့ဒီဥစားတွေကလည်းဒါမှားယွင်းတဲ့ယူဆတွေဖြစ်ပါတယ်မှားယွင်းတဲ့အလေးထားတွေဖြစ်ပါတယ
်ပရိနုဇီဝဆေးရင်ပါမှုကိုမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးမှာကြုံတွေ့နေရတာဖြစ်ပါတယ်ပရိဇီဝဆေးတွေအပါအဝင်ပရိအနုဇီဝဆေးတွေမလို့အဖဲအသုံးပြတာမျိုးကိုရှောင်ကျဉ်နိုင်မယ်ဆိုရင်ဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ဒေါက်တာစီမန်ကရှင်းပြပါဗျ
။ဆေးရင်ပါတဲ့ပြဿနာတတိကဘာလောက်မှဖြစ်နေတာ။ဖြစ်နေတော့ကျွန်တော်တို့နိုင်ငံလည်းအပါဝင်တာပေါ့နော်။အဲ့တော့ကျွန်တော်တို့နိုင်ငံအပါအဝင်ဘယ်နိုင်ငံကမ္ဘာနိုင်ငံတိုင်းမှာဆေးသိပ္ပံပညာကိုအသုံးချတဲ့နိုင်ငံတိုင်းမှာဖြစ်ပေါ်နေပြီးကြုံတွေ့နေရတယ်။ဒီကနေ့ကြုံတွေ့နေရတဲ့ခါကျတော့ဒီကိုယ်တွေကခဏသွားလို့ရှိရင်ဒီဘောဆေးမတို့တော့နော်ဆေးမတို့တဲ့ကတ္တနာတွေဖြစ်လာတာမြန်မာနိုင်ငံလည်းရှိတယ်လောကရှိတယ်ဘာတောင်ရှိလဲဆိုလို့ရှိရင်ကိန်းနိုင်ငံကဖေကာတွေနေတည်ကျင်တော့ကျွန်တော်တို့နမူနာအားဖြင့် TV ယောဂါကိုကြည့်လိုက်ရင်သိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ဒီ TV ယောဂါကိုဟိုကြားဘူးလေမြန် TV ယောဂါကိုအခုနောက်ပိုင်းမှာပေါ်တဲ့ဆေးကိုဆေးရင်ပါတည်ပြတ်တူတူတော်တော့သိမ်းမောင်ကိုပြဿနာကြောင့်နော်တီဗီတူနာတွေကိုမကုသနိုင်ဘူးမကုသနိုင်တဲ့အတွက်သုံးချုံရတယ်ဖြစ်တယ်အဲ့တော့ဒီ TV ပိုးသက်ဆင်းနဲ့ပတ်သက်ပြီးကဘာပေါ်မှာနော်ခုကသိရင်ပါ TV ပတ်မှုအများဆုံးနိုင်ငံ30ရှိတယ်ကဘာမှာအဲ့ဒီ30မှာမြန်မာနိုင်ငံအခုအပေါ်
တကွေးဖြာနာယောဂကုသတဲ့နေရာမှာပရိဇီဝဆေးဝါးတွေမလိုအပ်ဖဲအသုံးပြတာမျိုးကိုရှောင်ကျဉ်မယ်ဆိုရင်ပရိအနုဇီဝဆေးရင်ပါမှုကိုလျှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုတော့ကျွန်မတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ telephone application apps အသစ်တွေကိုဒီ download ရယူနိုင်တဲ့အကြောင်းလဲအသိပေးပါရစေရှင်ဒီ download link တွေကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလဲကြည့်ရှုနိုင်ကြပါရရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Thaicom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကဲခုတော့ကျမတို့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီ။ဒီသတင်းပတ်အတွက်တော့ကဘာကျော်ဘောလုံးသမားမက်ဆီကိုဗစ် -19 ရောဂါကူးစက်တဲ့အကြောင်း လာလီဂါဘောလုံးပွဲစဉ်၏အကြောင်းသတင်းတွေအပြင်စင်ကာပူမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင
်။ကမ္ဘာ့ဝန်ကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေချိန်မှာပဲ PSG တက်မှာကစားနေတဲ့ကမ္ဘာ့ဘောလုံးသမားမက်ဆီလည်းကိုဗစ် -19 ရောဂါကူးစက်ခံရပါတယ်။မက်ဆီပါဝင် PSG ကစားသမား၄ယောက် virus ကူးစက်ခံထားတယ်လို့ PSG အသင်းကတနင်္ဂနွေနေ့မှာပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ PSG နီးပြမော်ရီစီယိုပိုချက်တီနိုကတော့
Bueno, yo creo que ya sabemos, llevamos casi dos años, ¿no? con el virus y creo que todo el mundo ya sabemos lo que necesitamos.
ကျွန်တော်တို့အခုဆိုရင်ဒီ virus နဲ့နေနေရတာနှစ်နှစ်ရှိသွားပါပြီ။လူတိုင်းလည်းဘယ်လိုနေရမယ်ဘာတွေကိုရှောင်ဖို့လိုတယ်ဆိုတာသိကြပါတယ်။ဒါပေမဲ့ဒါတွေအပြင် virus နဲ့ပတ်သက်ပြီးတချို့ကိစ္စတွေကတော့ကျွန်တော်တို့လည်းထိန်းချုပ်လို့မရပါဘူးကျွန်တော်တို့အနေနဲ့ဘယ်လောက်ပဲသတိထားပြီးကြိုတင်ကာကွယ်တာတွေလုပ်နေလို့နေအဲ့ဒီလိုလုပ်နေတဲ့ဂျားကကူးနိုင်သေးတာပဲမက်ဆီကတော့အသင်းဆေးအဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ပြောနေပါတယ
်မက်ဆီကကူးလောလောဆယ်မှာအာဂျင်တီးနားမှာရောက်နေပြီးတော့သူ့အနေနဲ့ COVID-19 ရောဂါမပြောင်းမချင်းအာဂျင်တီးနားနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်လာနိုင်သေးမှာမဟုတ်ပဲပြန်ရောက်မှာပဲပြန်ကစားနိုင်မဲ့အချိန်ကိုပြောနိုင်မယ်လို့လဲပိုချတီနိုကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲစပိန်လာလီဂါဘက်မှာဆိုရင်လဲရီယယ်မက်ဒရစ်အသင်းကဘယ်လ်ဂျန်ဂိုးသမားသီဘိုကိုထရောဖက်ဒရီကိုဗယ်ဗာဒီအက်ဒဝါဒိုကာမာဗင်ဂါနဲ့ဗနီရှစ်ဂျူနီယာတို့ကိုဗစ် -19 ရောဂါကူးစက်ခံထားတယ်လို့ရီယယ်မက်ဒရစ်အသင်းကပြီးခဲ့တဲ့ဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလာလီဂါပွဲစဉ်မှာတော့ဇီယားထိတ်ကရီယယ်မက်ဒရစ်အသင်းဟာကတာဖေးအသင်းကိုတကူကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။ဒီဘက်ရှုံးတာနဲ့ပတ်သက်ပြီးရီယယ်မက်ဒရစ်အသင်းနီးပြကာလိုအန်ချယ်လော့တီပြောတာကတော
့ Yo creo que no hay mucho que decir de este partido sino que nos hemos quedado
ဒီဘွေးနဲ့ပတ်သက်ပြီးတိတ်တော့ပြောစရာမရှိပါဘူး။ကျွန်တော်တို့အနေနဲ့ဒီဇင်ဘာအားလိုက်ရဲ့အတွင်းတရက်ပို့ပြီးတော့နားခဲ့ကြပြီးတော့အသင်းခရစ်စမတ်အားလိုက်ရဲ့မတိုင်ခင်ကနေမတူပါဘူး။ပွဲပေါ်မှာအာရုံမဆန့်နိုင်ပါဘူး။ရှုံးလို့မရှုံးသင့်ပါဘူး။တည်တော့ရသင့်ပါလေ။ဒါပေမဲ့ကျွန်တော်တို့ဂူပေးလိုက်ရတော့ရှုံးတာပေါ့
Real Thing ဟာဒီပွဲရှုံးလိုက်ပြီမဲ့လဲ La Liga မှာ46မှတ်နဲ့ဒုတိယနေရာက Seville ထက်8မှတ်အသာနဲ့ဦးဆောင်နေပါတယ်ခင်ဗျာ။ဆောင်းရာသီဘောလုံးသမားအပြောင်းရွှေ့ဈေးကွက်တွေဘက်မှာတော့ Spain နိုင်ငံကနာမည်ကြီး Barcelona တင်က Spain တိုက်စစ်မှု Ferran Torres ကို9နှစ်စာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ Barcelona တင်ဟာ Man City မှာကစားနေတဲ့ Torres ကိုဝယ်ဖို့အတွက် Euro 55သန်းပေးခဲ့ရပြီးတော့January 3ရက်နေ့ကတော့သူ့ကိုနူကန့်ကွင်းကြီးမှာပြည်သက်တီနဲ့မိတ်ဆက်ပေးခဲ့ပါတယ်
။ Molte gracias a todos culers para que esta bienvenida.
ပြည်သက်တီအနေနဲ့ကျွန်တော်ကိုအခုလိုကြိုဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ Luis Enrique နဲ့ Guardiola တို့လက်အောက်မှာကစားခဲ့ရတာကကျွန်တော်အတွက် Barcelona ကစားပုံကိုအံဝင်ခွင့်ကြဖို့အများကြီးအထောက်အကူဖြစ်စေပါတယ်။အစောပိုင်းမှာပြောခဲ့သလိုပဲကျွန်တော်ကတော့အသင်းနဲ့အတူ Xavier လက်အောက်မှာအရန်ကိုကစားခြင်းနေပါပြီ။
ဘာစလိုနာကသူ့ကို9နှစ်စာချုပ်ချုပ်လိုက်တာကြောင့်သူဟာ2029ခုနှစ်အထိဘာစလိုနာအသင်းမှာရှိသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်မှာအသင်းတစ်သင်းကသူ့ကိုဝယ်ကျင်တယ်ဆိုရင်တော့ယူရို1ဘီလီယံပေးရမယ်ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်ထားပါတယ်။ဘာစလိုနာအသင်းဟာသူ့ကိုဝယ်လိုက်ပြီမဲ့လည်းသူ့ရဲ့လစာကိုပေးဖို့အတွက်တော့ငွေကိုရှာနေတော့ပဲဖြစ်ပြီးတော့သူ့ကိုအသင်းကစားသမားဖြစ်နဲ့မှတ်ပုံတင်ကိစ္စတွေမပြီးပြတ်သေးတဲ့ပုံမှာလည်းရှိနေပါတယ်။ဒါမဲ့လေတော်ရက်ကတော့သူ့အနေနဲ့ဒီအတွက်စိတ်မပူချောင်းနဲ့အသင်းအနေနဲ့ဒီကိစ္စကိုပြေလည်ဖို့အတွက်အစွမ်းကုန်လုပ်နေတယ်လို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဘာစလိုနာအသင်းဥက္ကဋ္ဌလပေါ်တာကလည်းသူ့အနေနဲ့ဘာစလိုနာအသင်းကိုထိတ်တန့်အသင်းတစ်သင်းဖြစ်အောင်ပြန်တည်ဆောက်နေတယ်လို့ပြောပါရယ်အခုလိုအသင်းကိုအားဖြည့်ဖို့လုပ်တဲ့အတွက်လာမယ့်ဘောလုံးရာသီမှာတော့ဒေါ်မန်တိုက်စစ်မှုအာလင်ဟာလန်ကိုခေါ်ဖို့ရှိမရှိဆိုတဲ့အပေါ်မှာလပေါ်တာပြောတာကတော့
ကွန်ဖရန်Hemos hecho pues la excepción de lanzarnos a por el fichaje antes de tener el margen salarial que necesitamos. Quiero nombrar
mi lo llamo, dilo ပြောလို့လည်းမကောင်းဘူးလေ။ကျွန်တော်တို့ကကစားသမားတယောက်ကိုလိုချင်တယ်ပြောရင်ဈေးကတက်သွားရောပြီးတော့အခုလိုအပြောင်းအရွှေ့ကာလရောက်ပြီဆိုရင်ဘာစီလိုနာအသင်းကဘယ်သူ့ကိုဝယ်မယ်ဆိုပြီးတော့လည်းအမြဲတမ်းထွက်နေကြ။ကျွန်တော်တို့ကတော့အသင်းကိုအားပြည့်နိုင်မှုအဆွမ်းကုန်လုပ်သွားမှာပါ။အခုလောလောဆယ်မှာတော့အသင်းကိုပြန်တည်ဆောက်နေပြီးမကြခင်မှာအရင်ဘာစီလိုနာကိုပြန်မြင်ရပါလိမ့်မယ်။ဘန်ဒါရီဘိုင်းမှာလည်းကျွန်တော်တို့အချိန်တွေကပိုကောင်းလာနေပါတယ
်ဘာစလိုနာအသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Euro 1.3 ဘီလီယံကျော်အကျွေးတင်တဲ့အတွက်မက်ဆီကိုအသင်းနဲ့စာချုပ်ထပ်မတိုးနိုင်တဲ့အထိဖြစ်ခဲ့ပါတယ် ဘာစလိုနာဟာမက်စီကိုဆုံးရှုံးလိုက်ရတဲ့အပြင်ဒီဘောလုံးရာသီအစကခေါ်ခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုအဂွေရိုးဟာလည်းနှလုံးရောဂါကြောင့်ဘောလုံးကစားတာကနေရုတ်တရက်အနားယူလိုက်ရတဲ့အတွက်တိုက်စစ်ပိုင်းမှာအားနည်းနေတဲ့အတွက်အခုလိုမျိုးတော်ရက်စ်ကိုခေါ်လိုက်တာဖြစ်ပြီးတော့လောလောဆယ်မှာတော့အမှတ်ပေးစရာအဆင့်ခွင့်မှာရောက်နေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းအသင်းကအင်ဒိုနီးရှားကိုအနိုင်ရပြီးတော့ပိုးဆွဲသွားပါတယ်။ဇန်နဝါရီ1ရက်နေ့ကထိုင်းနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ဒုတိယအကြိမ်ကစားတာမှာတစ်ဖက်2ဂိုးစီတည်ကျသွားပါတယ်။ဒါပေမဲ့ပထမအကြိမ်မှာတော့ထိုင်းအသင်းက4ဂိုးကိုမရှိနဲ့နိုင်ထားတာကြောင့်နှစ်ပွဲပေါင်း6ဂိုး2ဂိုးနဲ့ထိုင်းအသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်။ထိုင်းနည်းပြအလက်ဇန်ဒါပိုကင်ကတော့ထိုင်းအသင်းနေနဲ့အရှိတောင်အာရှအဆင့်ထက်ကိုကျော်လွန်ပြီးတော့အာရှနဲ့တခြားကမ္ဘာပြိုင်ပွဲတွေမှာပြိုင်နိုင်ဖို့မျှော်မှန်းထားတဲ့နဲ့ဆိုပြီးတော့ပြောလိုက်ပါတယ်
။ We don't want to only win the Suzuki Cup. That is good. For sure it's good because we make a stamp in the region. It's a prestige tournament. We want to be the number one in Southeast Asia. But we also want more than that. We don't want to win here and then go to the Asia qualifiers or the World Cup qualifiers and don't have a chance. And what I can tell you is a lot of work, of course, but we have to believe. And what I can tell you is a lot of work, of course, but we have to believe.
ဒိုင်းသင်ဟာဒီပွဲကိုနိုင်လိုက်တဲ့အတွက်အာဆီယံဆူဇူကီဖလားကိုလည်း6ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမလေးရှားသင်းနီးပြတန်ချန်ဟိုဟာမလေးရှားသင်းဒီပြိုင်ပွဲမှာအုပ်စုအဆင့်ကနေထွက်လာရပြီးတဲ့နောက်နီးပြအဖြစ်ကနေနှုတ်ထွက်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ဆူဇီတင်ပြနေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြမှာပ
ါမြောက်ကိုရီးယားက ballistic missile ပဲထိန်ဒုံးကျည်လက်နက်လို့ယူဆရတဲ့ missile ဒုံးကျည်စမ်းသပ်ပစ်ခတ်လိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကရှုံချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့တိုက်တွန်းကြောင်းဗိုလ်ဒူးနေမှာပြောကြားလိုက်ပါတယ်ဒီလိုမစ်ဆိုင်းလက်နဲ့စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရကြတယ်လို့အိန္ဒိယနိုင်ငံရဲ့နေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိတ်ချောက်ရရောက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကယူကရိန်းနိုင်ငံရဲ့ပိုင်နက်နဲ့အထုတ်ချာအာဏာကိုကာကွယ်ဖို့အတွက်အခိုင်အမာထောက်ခံကြောင်းဗိုလ်ဒူးနေမှာပြောကြားလိုက်ပါတယ်ဒါအပြင်တကယ်လို့ရုရှားနိုင်ငံကအိန္ဒိချင်းယူကရိန်းကိုကျူးကျော်တိုက်ခိုက်လာမယ်ဆိုရင်ရုရှားအနေနဲ့ကြီးမားပြင်းထန်တဲ့စိုးကျိုးတွေကိုခံစားရမယ်လို့လည်းသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည်စုံနေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဝန်ဆန်ဟာတောက်ကြနေတဲ့စနေနေ့တွေမှာမြန်မာနိုင်ငံဘုတ်တော်ဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့တုန်းကစင်ကာပူနိုင်ငံမှာပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာနှစ်သစ်ကူအကြိမ်နေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလုသမားသမဂ္ဂခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူ29ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ UNOCHA ကမနေ့ကဗုဒ္ဓဦးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူတွေကအချမ်းဖက်ဖန်းစည်းခံရသူအများစုဟာမိန်းကလေးတွေဖြစ်ကြောင်းနဲ့ဒီအချမ်းဖက်ဖန်းစည်းတာဟာလွတ်လပ်စွာအသင်ပင်ဖွဲ့စည်းခွင့်စီတန်းလက်လက်ခွင့်စတာတွေကိုစတင်ရရောက်တယ်လို့လဲလွတ်လပ်တဲ့လူအခွင့်အရေးကျွမ်းကျင်သူတွေကပြောဆိုထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါဂျာတာပရင်းနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါအတန်ဖဲအင်ဂျင်နီယာကတော့ဂျင်မီကုတ်ပါရှင်ရုပ်သံအင်ဂျင်နီယာကတော့ဇူဘဲအယ်တာရစ်ပါကျမကအင်ဂျင်နိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်
This program has come to you from the Voice of America, Washington.